Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညနေခင်း 6:00 AM 9:00 AM စီစဉ်တွေကိုလိုင်းထုံမီတာ19.25 ကနေတည်းထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါစင်ကာပူအရှေ့ပိုင်းမှာအမေရိကန်ဖြတ်သိမ်းမော့နဲ့ကုန်သိမ်းမော့တို့တိုက်မိတာမှာအမေရိကန်ရဲတပ်သား10ဦးပျောက်ဆုံးနေပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။အာဖဂန်ရဲအမေရိကန်ရဲမဟာဗျူဟာသစ်တရက်ကိုအမေရိကန်သမ္မတကထုတ်ပြန်ဖို့ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့လူသတ်မှုနဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာနိုင်ငံသား2ဦးတို့ဒီကနေ့နောက်ဆုံးအယူခံလွှာတင်သွင်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။စစ်ရေးပဋိပက္ခဖြစ်ပွားရာကချင်ပြည်နယ်မိုးကောင်းမြို့နယ်ထက်ကဘာသာရေးအသင်းမှခိုးလုံနေတဲ့စစ်ဘေးရှောင်ရွာသားတွေနေရပြန်ဖို့စီစဉ်ပေးနေပါပြီ။
CG အဖွဲ့က20တော့ရှိရစစ်သားရဲ့ CIA ကိုအဖွဲ့စီရဲ့ဒီလိုချားကနေဒီနိုင်ဆောင်ရွက်ပြီးတာရေအလုံးအစီအစဉ်လို့သူက
အတင်းတော်တာဝန်ရှိသူတို့ဖြစ်တဲ့ဆရာသောမတ်ပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်ထိုင်းနိုင်ငံလိတ်ကျွန်းလူသတ်မှုနဲ့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းဗဟုသရယုံချုပ်ကိုဒီကနေ့ပဲတင်လိုက်တဲ့သတင်းနဲ့အမေရိကန်လူငယ်တွေကြားမှာဘောလုံးကစားနေရေပန်းစားလာနေတဲ့အတွေ့2026ကမ္ဘာ့ဗလာအင်ရှင်ဖြစ်ပူရဲကျင်းပနိုင်ရေးအမေရိကန်ကကြိုးပမ်းလိုက်တဲ့သတင်းတွေကိုမကြခင်စစ်တိုက်တင်များသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
မလက်ကရေလက်ကျန်းအနီးစင်ကာပူနိုင်ငံရဲ့အရှေ့ပိုင်းမှာအမေရိကန်ရေတပ်ဖြတ်သိမ်းမော USS John S. McCain နဲ့ကုန်တင်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး9ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်သိမ်းမော်နဲ့ Liberia အလန်တင်သင်းမော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း 6:00 မိနစ်20လောက်မှာတိုက်မိခဲ့တာလို့အမေရိကန်ရှေ့တပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရှေ့တပ်ရဲ့ USS John S. McCain ဖြတ်သိမ်းဖို့ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစစ်ကမ်းကိုစိုက်ကပ်ဖို့ဥတီခုံမောင်းချိန်မှာအခုလိုတိုက်မိခဲ့တာပါ။ဖြတ်သိမ်းဖို့ကပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့စင်ကာပူစစ်ကမ်းကိုတော့ဥတီခုံမောင်းနိုင်ခဲ့ပါတယ်။အမေရိကန်ဖြတ်သိမ်းမော်နဲ့တိုက်မိတဲ့ Elnick ကုန်တင်သင်းမော်လည်းပျက်စီးခဲ့ပေမဲ့သင်းမော်သားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့စင်ကာပူပင်လယ်ရေကြောင်းနယ်စိတ်ကမ်းအာဏာပိုင်အဖွဲ့ကပြောပါတယ်။အမေရိကန်ဖြတ်သိမ်းမော်ကဒဏ်ရာရခဲ့သူရေတပ်သားတွေကိုတော့ကုသမှုပေးဖို့လိုအပ်နေတယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောထားပါတယ်။စင်ကာပူရေတပ်နဲ့ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်နေပါတယ်။USS McCain မော်ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter မှာရေးသားဆုတောင်းထားပါတယ်။အခုကိစ္စဟာဆိုရင်နှစ်လတာကာလအတွင်းအမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကတင်မော်တွေရဲ့ပစိဖိတ်သမုဒ္ဒရာအတွင်းဒုတိယမြောက်မတော်တဆမှုဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာအမေရိကန်ရေတပ်ရဲ့ USS Fitzgerald နဲ့ကုန်တင်တင်မော်ကြီးတစ်စင်းတို့တိုက်မိခဲ့ပြီးအမေရိကန်ရေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုတင်းလာနေ့မှာညမှာပြောကြားမယ့်မင်းကွန်းအတွင်းထပ်ပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရမ့်ဟာဝါရှင်တန်မြို့အပြင်ဘက်ကဖို့တ်မိုင်ယာစစ်အခြေစိုက်ခန်းကနေတင်းလာနေ့ည9:00မှာမင်းကွန်းပြောကြားသွားမှာဖြစ်တယ်လို့အင်ဗီဒေါ်ရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်ဟာအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအစ်ကိုချမှတ်ခဲ့တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျိမ်းစ်မက်ဒစ်ကတနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့အသေးစိတ်တော့ပြောဆိုသွားခဲ့ခြင်းမရှိပါဘူး။ဒီမဟာဗျူဟာကအာဖဂန်နစ္စတန်နိုင်ငံတစ်ခုတည်းသာမကတောင်အာရှမဟာဗျူဟာတစ်ခုလုံးဖြစ်တယ်လို့ကာကွယ်ဝင်ကြီးမက်ဒစ်ကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့တာဝန်တွေကိုဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးJohn Nicholson ကအရေးမွေပြောကြားခဲ့ပါတယ်ကျွန်တော်တို့အနေနဲ့ခမရုံးနဲ့အတူရှိသွားမှာပါရှိသွားလိမ့်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြုလုပ်တဲ့အာဖဂန်ကြီးတပ်ရဲ့အထူးစစ်စင်ရေးတပ်စတင်တဲ့အခမ်းအနားမှာသူကပြောကြားခဲ့ပါတယ်သမ္မတထရမ့်ရဲ့မူဝါဒတွေဟာလုံးဝပြောင်းလဲသွားတာမျိုးဒါမှမဟုတ်အမေရိကန်တပ်ဖွဲ့အစားကန်ထရိုက်တာတွေကိုပို့ပြီးတော့အသုံးပြုတယ်ဆိုတဲ့စဉ်းစားချက်မျိုးတွေကနေတိတိကျကျကွဲလွဲသွားလိမ့်မယ်လို့သူမထင်ကြောင်း Wilson Center ရဲ့တောင်အားရှာရေးရာအကြီးတန်းသူတွေသည် Michael Kugelman ကပြော VOA ကိုပြောပါတယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ရက်ကြာပူရယ်စည်ရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကနဲ့ဆိုင်ရင်တော့တပ်ဖွဲ့ဝင်အစီအတွေ့ရောလက်နက်ကိရိယာတွေကိုပါရှော့ချထားပါတယ်။ အမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်နွေရာသီတိုင်းမှာပြုတ်လုတဲ့ပူးတွဲစည်ရေးလေ့ကျင့်မှုကတော့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာနိုင်ခြေတွေကိုကွန်ပျူတာနဲ့ဖန်တီးထားပြီးဒီအခြေအနေကိုဘလို့တုံ့ပြန်ကင်တွယ်မလဲဆိုတဲ့အပေါ်စည်ရေးစီမံကိန်းတွေချမှတ်ပြီးပူးပေါင်းစည်ရေးစစ်ဆင်ရေးကိုကြဲကြဲပြန့်ပြန့်လေ့ကျင့်တာဖြစ်ပါတယ်တောင်ကိုရီးယားတပ်ဖွဲ့ဝင်9000နဲ့အတူအမေရိကန်တပ်ဖွဲ့ဝင်18500ပါဝင်လေ့ကျင့်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင်2000ခွဲပါဝင်လေ့ကျင့်ခဲ့တာဖြစ်ပါတယ်စစ်ရေးဆိုင်ရာအဆင့်သင့်ရှိနေစေရဲ့အတွက်အခုလိုခုခံကာကွယ်ရေးဆိုင်ရာလေ့ကျင့်မှုတွေလိုအပ်တယ်လို့စစ်ဖက်ခေါင်းဆောင်တွေကအလေးထားပြောဆိုကြပါတယ်ဒါပေမဲ့လည်းအမေရိကန်ပိုင်းနဲ့ဂွမ်ဒေသကိုပြစ်မှတ်ထားပုံရတဲ့ဒုံးကျည်ဆန်းသက်မှုကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားပြဿနာတက်တော့မဲ့အခြေအနေအထိမကြိုင်ခင်ကဖြစ်ခဲ့ပြီးနောက်အခုလိုစည်ရေးလေ့ကျင့်မှုကြောင့်ဒေသတွင်းမှာတင်းမာမှုတွေပိုဆိုးလာနိုင်ခြင်းအပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စည်ရေးလေ့ကျင့်မှုတွေဟာကျူးကျော်ဖို့အတွက်အဆန်းလေ့ကျင့်တာလို့ပြောဆိုပြီးမြောက်ကိုရီးယားဘက်ကအစဉ်တစိုက်ကန့်ကွက်ပါတယ်။တောင်ကိုရီးယားသမ္မတမွန်းဂျေအင်ကတော့ပူးတဲ့စည်ရေးလေ့ကျင့်မှုကခုခံကာကွယ်ရေးအတွက်ဖြစ်ပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာဖို့မရည်ရွယ်ဘူးလို့ဒီကနေ့ပြောပါတယ်။တရုတ်နဲ့ရုရှားတို့ကလည်းဒီပူရက်စီရေးလေ့ကျင့်မှုတွေကိုဆိုင်းငံ့ဖို့နောက်မြောက်ကိုရီးယားဘက်ကလည်းဒုံးကျည်တွေနဲ့နျူကလ িয়ার စမ်းသပ်တာတွေကိုရပ်ဖို့ပြောဆိုထားပါတယ်ရှင်
။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ခြာသပတေးနေ့ကလူ73ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွင်လူအုပ်ထဲကိုကားနဲ့ဝင်တိုက်တဲ့သူဟာအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်တယ်လို့စပိန်အာဏာပိုင်တွေကယူဆထားပြီးတော့အဲ့လူဟာအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူ12ဦးတည်းကအခုချိန်ထိနောက်ဆုံးထွက်ပြေးလွတ်မြောက်နေသူဖြစ်ပြီးလိုက်လံဖမ်းဆီးနေတယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ကြာသပတေးနေ့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်မှုတွင်ကားမောင်းတဲ့သူဟာယူနက်အပူယာကော့ဖြစ်တယ်ဆိုတာကိုအချက်အလက်အားလုံးကညွန်ပြနေတယ်လို့ကာတလန်ပြည်ထရေးဝန်ကြီးယခင်ဖွန်ကကာတလူးနီးယားရေဒီယိုကိုပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာလူတရာကျော်လဲထဏ်ရာရသွားခဲ့တာဖြစ်ပါတယ်။အပူယာကော့ဟာစပိန်နိုင်ငံမှာရှိနေလားမရှိဘူးလားဆိုတာကိုတော့သူတို့မသိဘူးလို့အာဏာပိုင်တွေကပြောပါတယ်။စပိန်ရဲတပ်ဖွဲ့ကတန်ရရှိသူ၄ဦးကိုဖမ်းဆီးထားပြီးတော့ကျန်တဲ့သူတွေကတော့ရဲကပြစ်ခတ်ဖမ်းဆီးမှုအတွင်းတည်ဆုံးခဲ့သလိုတချို့လည်းဒီတိုက်ခိုက်မှုမတိုင်ခင်တရက်ကအိမ်တအိမ်မှာပောက်ကွဲမှုအတွင်းတည်ဆုံးသွားခဲ့တာဖြစ်ပါတယ်။တန်ရဖြစ်သူအတော်များများဟာစပိန်ရှေ့မြောက်ပိုင်းရီပိုးမြို့နဲ့ပတ်သက်နေပြီးတော့အာဏာပိုင်တွေကဒီမြို့ကိုအဓိကထားပြီးတော့စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။အခါနာမြို့ကအိမ်တအိမ်မှာလည်း gas oil 120ကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီအိမ်ဟာခြာသပတေးနေ့ကတိုက်ခိုက်မှုကိုလုပ်တယ်လို့တန်ရရှိသူတွေရဲ့ဘုံလုတ်တဲ့နေရာလို့ယူဆတာကြောင့်စပိန်ယူဆကြောင်းစပိန်ရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဘာစီလိုနာမြို့မှာတိုက်ခိုက်မှုတစ်ခုဒါမှမဟုတ်တစ်ခုထက်ပိုပြီးလုံနိုင်တဲ့ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့အကြီးအကဲ Joseph Louis Trapero ကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ထိုင်းနိုင်ငံလိတ်ကျွန်းအပန်းဖြေစခန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတည်ထံပေးခံထားရတဲ့မြန်မာအမျိုးသားနှစ်ဦးရဲ့နောက်ဆုံးအကြိမ်အယူခံကိုဒီကနေ့ဩဂုတ်လ22ရက်နေ့မှာအယူခံတရားရုံးကိုတင်သွင်းခဲ့ပါတယ်။2014ခုနှစ်တုန်းကထိုင်းနိုင်ငံကိုတွားရောက်လဲပတ်တဲ့အသက်23နှစ်အရွယ်ဟာနာဝစ်ထရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့လိတ်ကျွန်းမှာအသက်ခံခဲ့ရတာဖြစ်ပါတယ်။ကမ္ဘာလက်ခီးသွားတွေတွားရောက်လဲပတ်လိရှိတဲ့ကျွန်းပေါ်မှာအသက်ခံခဲ့ရတဲ့ဖြစ်ရပ်ကြောင့်ကဘာတဝမ်းတုံ့နှုတ်ခြောက်ခြားခဲ့ပါတယ်။သူတို့နှစ်ဦးတက်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတည်တံပေးခံထားရတဲ့ရွှေပြောင်းမြန်မာအလို့သမားဇော်ဝင်းနဲ့ဝင်းစော်ထွန်းတို့ရဲ့အယူခံကိုပြီးခဲ့တဲ့မတ်လ၁ရက်နေ့ကပယ်ချခံခဲ့ရတာဖြစ်ပါတယ်။ဒီလူသားမှုကိုသူတို့နှစ်ဦးကကျူးလွန်နေဆိုပြီးတော့ကော့ဆမွေတရားရုံးက2015ခုနှစ်ဒီဇင်ဘာလမှာပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဇော်ဝင်းနဲ့ဝင်းစော်ထွန်းတို့နှစ်ယောက်ရဲ့ရှေ့နေကတော့အခုတင်သွင်းတဲ့အယူခံကိုထိုင်းနိုင်ငံအယူခံတရားရုံးကဘလို့ဆုံးဖြတ်မလဲဆိုတာတည်တည်ကြာကြာမသိရပေမဲ့လို့သူတို့ရဲ့အခွင့်အရေးကိုအပြည့်အဝသုံးကျင်တယ်လို့ပြောဆိုထားပါတယ်ရှင
်။2014ခုနှစ်ကထီးလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၃ဦးကိုထောင်ဒဏ်ချမှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတနင်္ဂနွေနေ့ကလူထောင်ပေါင်းများစွာကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့လာပေါင်းများစွာတောင်းဆိုခဲ့တဲ့ဒီထီးလှုပ်ရှားမှုအတွင်းမှာဦးဆောင်ပါဝင်ခဲ့မှုနဲ့အသက်20အရွယ်ဂျော်ရှွာဝေါင်း24နှစ်အရွယ်နေသန်လောင်းနဲ့28နှစ်အရွယ်အဲလက်စ်ချောက်တို့ကို ကြာသပတေးနေ့ကထောင်နှံ6လကနေ8လအထိချမှတ်ခဲ့တာဖြစ်ပါတယ်။သူတို့ကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းနဲ့တက်ကြွလုံရှားသူတွေအကြီးအကျယ်ဒေါသထွက်ခဲ့ကြပြီးတော့အဲ့ဒီပြစ်ဒဏ်ကိုကန့်ကွက်တဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကတော့ဝန်ချိုင်းခရိုင်ကနေအမြင့်ဆုံးအယူခံတရားရုံးအထိကိုဟောင်ကောင်ပြည်သူတွေနဲ့အတူဆန္ဒချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုလူဘယ်လောက်ပါဝင်ခဲ့တယ်ဆိုတာကိုဦးဆောင်စီစဉ်သူတွေဘက်ကမပြောခဲ့ပေမဲ့အများဆုံး 12,000 လောက်ထိရှိခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။ဒါကြောင့်2014ထိလှုပ်ရှားမှုပြီးတဲ့နောက်ပိုင်းကစပြီးတော့ဒါဟာလူအများဆုံးဆန္ဒပြတဲ့ဆန္ဒပြပွဲဖြစ်ပါတယ်။2014ခုနှစ်မှာဟောင်ကောင်မှာဒီမိုကရေစီအပြည့်အဝဖော်ဆောင်ဖို့တောင်းဆိုတဲ့ဒီထီးလှုပ်ရှားမှုအတွင်းမှာကျောင်းသားထောင်ပေါင်းများစွာလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ပြည်내နိုင်ငံစိတ်ကမ်းမြို့မာစင်းမှာဒီကနေ့တနင်္လာနေ့ဘတ်စကားမှတ်တမ်းကခီးသည်များစောင့်ဆိုင်းရနေရာကိုဘင်ကားတစ်စီးနဲ့ဝင်တိုက်ခဲ့တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ရပြီးရည်ရွယ်ချက်ရှိရှိဝင်တိုက်ခဲ့သလားဆိုတာကိုရဲအဖွဲ့ကစုံစမ်းနေပါတယ်။ဝင်တိုက်ခဲ့တဲ့ကားကဒီမတိုင်ငယ်အစောပိုင်းမှာလည်းအနည်းအနာကကမှတ်တမ်းကခီးတဲ့တွေနားခိုရနေရာကိုဝင်တိုက်ခဲ့တဲ့အကြောင်းပြင်းထန်သတင်းမီဒီယာတွေကဖော်ပြပါတယ်။ကားမောင်းသူကတော့အဲ့ဒီနေရာမှာပဲဖမ်းဆီးလိုက်ပြီလို့လည်းဖော်ပြကြပါတယ်။ဒီကိစ္စမှာဘာရည်ရွယ်ချက်တွေရှိနေတယ်လဲဆိုတာမသိရသေးဘူးလို့လည်းရဲသတင်းရှင်းမြစ်က Writers ကိုပြောဆိုထားပါတယ်ရှင်။
ဒီကနေ့ဩဂတ်လ21ရက်နေ့ဟာနှစ်ပေါင်း69နှစ်အတွင်းအမေရိကန်ပြည်ထောင်စုတဝန်းကနေရာတော်များများမှာကျုံနောက်ကျုံငယ်နေအပြည့်ကျက်တာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။နေအပြည့်ကျက်တာကိုကောင်းကောင်းတွေ့မြင်ကြမယ်နေရာတွေစီကိုမနေ့တနင်္ဂနွေနေ့ကစပြီးတော့လူတွေအများပြားတွားရောက်ကြပြီးတော့တဲခိုကန်ဈေးနှုန်းတွေလည်းတက်ကုန်ပါတယ်နေကြတာကိုကြည့်ဖို့အထူးပြုလုပ်ထားတဲ့မြန်မာနေကိုမြဝီတာမှာမလုံမလောက်ဖြစ်ခဲ့တဲ့အတွက်လူအများပြားကအင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူတဲ့အထိဖြစ်ခဲ့ပါတယ်အမေရိကန်ရောက်ဖတ်ချန်ဒေတာတစ်ခုလုံးနေပြည့်ကျက်မှာဖြစ်ပြီးတော့ဒေတာစံတော်ချိန်နေ့လယ်12နာရီမှာစတင်မှာဖြစ်တယ်လို့အမေရိကန်အာကာသအေဂျင်စီအဖွဲ့ NASA ကပြောပါတယ်ပြည်နယ်ပေါင်း14ပြည်နယ်မှာအမောင်တို့ဖုံးလွှမ်းမှုအ ਨੇ စုံ2မိနစ်အထိကြုံကြရမှာဖြစ်တယ်လို့လည်းပြောပါတယ်။နေအပြည့်အကျက်တာကိုအကြဆုံးကြုံရမယ့်နေရာကတော့ကန်တက်ကီပြည်နယ်ဟော့ပကင်းစ်ဗယ်မြို့မှာဖြစ်ပြီးတော့ဒေသစံတော်ချိန်နေ့လယ်တနာ24မိနစ်မှာစတင်ပြီးတော့9မိနစ်အထိကြာမြင့်မှာဖြစ်ပါတယ်။ဒီကနေ့နေအပြည့်အကျက်တာနဲ့နေတဝက်ကျက်တာကိုကြုံတွေ့ကြရမယ့်နေရာဒေသတွေကတော့အမေရိကတိုက်အလဲဘဟုနေရာမြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့သူတွေဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမတင်ငေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်မြန်မာတပ်မတော်နဲ့ KNU ကချင်လွတ်လပ်ရေးအဖွဲ့တို့စီးရဲပဋိပက္ခဖြစ်ပွားရာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးမြို့ကဘာသာရေးအသင်းမှတိမ်းရှောင်နေကြတဲ့ကစုံရွာသားတထောင်ကျော်ကိုမနက်ဖြန်မှနေရပြန်ပို့ပေးဖို့စီစဉ်နေပါတယ်။ဒေသခံတွေငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ကချင်ငြိမ်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KNU အကြားဝင်ရောက်ညှိနှိုင်းဖို့လှုံ့ဆော်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးခရိယံအသင်းတော်တွေမှာတိမ်းရှောင်နေရတဲ့ကစုပ်ကျေးရွာသားတထောင်ကျော်ဟာမနေ့ဖာမှာနေရပြန်ဖို့စီစဉ်နေစေလို့အသင်းတော်တာဝန်ရှိသူတို့ဖြစ်တဲ့ဆရာတော်မတ်ကပြောပါတယ
်။မနေ့ဖန်ပြန်ဖို့တော့လုပ်ထားတဲ့ရွာပြန်မယ်လို့အရေးကြီးတယ်ဆိုတော့ဒီ PCG အဖွဲ့ကညက်တော့အစိုးရစစ်သားရဲ့ CIA ကျေအော်ပိုစီရဲ့ဒီလိုချာကနေဒီနိုင်ဆောင်ရွက်ပေးတာကြီးအလုံးအစီအစီလို့သူကပြန်ဖို့အတွက်လုပ်နေကြတာပါ။အခုကျွန်တော်တို့ကားစီစီနေတာပဲရှိတယ်မနေ့ကန်သွားဖို့အတွက်အလုံးကြီးရဲ့တထောင်ကျော်ဒီမှာအခုဒီများပုံချီအော်ကနေအလူရှိတွေကနေလာလူထားတဲ့ပစ္စည်းတွေရောဆိုရင်ကျွန်တော်တို့ကားအစီအရာလောက်တဲ့မှာအစီအစီနေနေတယ်
ပြီးကြတဲ့ဩဂုတ်လ17ရက်နေ့တုန်းက KIA တိုင်းရင်းစစ်တပ်ထိန်းချုပ်မှုအောက်မှာရှိနေတဲ့ကစုပ်ရွာသွင်းကိုတပ်မတော်ဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်မှုကြောင့်နမ်မတိခရိယာတင်းတော်နဲ့ကက်သလစ်ကျောင်းတွေမှာဆစ်ဆောင်လာကြတာဒီကနေ့ပါဆို10ရက်ပြည့်ခဲ့ပြီဖြစ်ပါတယ်အခုလိုဆစ်ဆောင်ရွာသားတွေနေရက်ကိုအေးချမ်းစွာပြန်နိုင်ရေးနဲ့ရှေ့ဆက်နေထိုင်ရေးအတွက်ကချင်ငင်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KIA ကြားညှိနှိုင်းသွားမယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်
ကိုယ်တော်လုံးဝဖတ်ကိုကျွန်တော်ညင်းနေတာဖြစ်တယ်။ကေဝဖတ်ဒီ level သူတို့တိုင်းနေမှာနေပြီးတော့မှာဆရာကတတ်နေဆုံးဆောင်ကျင်းပြီးတော့မှာသွားလာကျွန်တော်လည်းသူတို့ညင်းနိုင်တဲ့ position လည်းရှိတယ်ဗျ။အဲနောက်ပြီးဒီဘက်ကလည်းအစိုးရဖတ်ဒီ level သူတို့ရွာသားတွေရှိတဲ့နေရာမှာစစ်ကြောင်းနေနေနဲ့မသွားရောက်ဖို့အတွက်ပေါ့လေ။အဲ့ဒါလည်းကျွန်တော်တို့ဆက်လက်ပြီးတော့မှာရှင်းနေတယ်အစိုးရနဲ့ပတ်သက်ပြီးညင်းနိုင်ဆွေးနွေးဖို့တော်တော်ရှိတယ်ဗျ။
စစ်ဘေးရှောင်တွေအနေနဲ့ဒေတာရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIU ကချင်လူလာရေးဖွဲ့နဲ့ကင်းကင်းရှင်းရှင်းနေတိုင်းဖို့ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစစ်ဘေးရှောင်တွေကချင်ဘာသာရေးတင်းတော်တွေနဲ့တွေ့ဆုံမှုမှာမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကကမှုပူမှုကြီးကျော်ခိုင်ထွန်းကနေပြောဆိုမှုတွေလည်းရှိနေပါတယ်။ဒေတာခန့်ရွာသားတွေအနေနဲ့ငင်းချမ်းရေးအတွက်အာမခံချက်ဘယ်လိုရှိလာမလဲဆိုတာမသိရှိသေးပေမဲ့ငင်းချမ်းရေးကိုလူချင်တယ်လို့စစ်ရှောင်ရွာသားတို့ကပြောပါတယ်။ရွာသ
ားပြောအနေနဲ့ကကျွန်တော်တို့နေထိုင်တဲ့ရွာမှာတော့ပိုပြီးငင်းချမ်းတဲ့ရွာဖြစ်နေချင်တော့ငင်းချမ်းရဲ့လူချင်းနဲ့ကျွန်တော်တို့က
ရွာပြန်ဆစ်ဆောင်ရွာသားတွေရဲ့ဘေးကင်းလုံခြုံမှုအတွက်ကချင်ပါရာရေးတင်းတော်ခေါင်းဆောင်တွေကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့တွေကနေကချင်ပြည်နယ်အစိုးရပါဝင်တပ်မတော်နဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ပါတယ်။လက်ရှိမှာဆစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖကကချင်လူမှုဖွံ့ဖြိုးရေးဖွဲ့ကပြည်စည်းတင်ဆောင်လာတဲ့ကားတွေကိုကမ္မန်ကိတ်မှာတပ်မတော်ဘက်ကနေပြီးခဲ့တဲ့ဂျာရာပရင်းနေ့မှာတားဆီးခဲ့ပါတယ်။လက်ရှိထင်းထင်းထားတဲ့ကားလီစီးကိုပြန်လည်ပေးအပ်ဖို့ကချင်ပြည်နယ်စိုးရကိုတောင်းဆိုသွားမှာဖြစ်သလိုစစ်ရှောင်တွေအတွက်ကားလီစီးစာပစ္စည်းတွေကိုနမ်မတိစစ်ရှောင်စခန်းကိုပေးအပ်ကူညီခဲ့ပြီလို့ကချင်လူမှုဖွံ့ဖြိုးရေးဖွဲ့ဥက္ကဋ္ဌဦးလက်မောင်လက်တောင်ကပြောပါတယ်
ကျွန်တော်တို့ရဲ့ကားလေးစီးနဲ့အဲ့မှာပါတဲ့ပစ္စည်းအားလုံးကြွဟိုအေးယူထားပါတယ်ဟုတ်ကဲ့သူတို့တင်ထားပါတယ်အဲ့ဒါကိုဒီပြည်နယ်မှာပဲသွားရှင်းပေါ့ကျွန်တော်တို့ကဟိုလေးစီးကြံတဲ့ခါကျတော့အဲ့လေးစီးမှာရှိတဲ့ပစ္စည်းကိုကြတော့အခုစစ်ချောင်းစကောင်းကိုမနေ့ကပြီးပြီပါပြီအခုလောဆယ်အခုကျွန်တော်တို့လည်းအခုနမ်မတိမှာပဲပေါ့လေ
လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေဆဲခြေနေမှာဖြစ်နေသလို KIU ဘက်ကလည်းမိုးကောင်းမြင့်ကျင်တာတနိုင်းလမ်းကြောင်းပေါ်မှာရှိတဲ့ KIU တိုင်းရင်းစစ်သည်ထင်းချုံနေမြေတွင်းကနန်းခမ်းချောင်းယူတလျှောက်မှခမော့ချောင်းဖော်ကြံကုန်းသည့်ဖော်ကြံကုန်းမှနမ်မတိချောင်းရှန်ခတ်ချောင်းပြားမိုင်စော်ခဲပြီတောင်တောင်သည့်လက်ဆောက်ချောင်းရီတောင်ချောင်းဝရောင်တောင်သာယူရန်ကြောင်တော့ရှာလန်ခဲဖုံးအင်ချောင်းသည့်နေမြေကိုသွာလာခွေနဲ့တိခုတ်တန်းကားရှာဖွေဖွေကိုဩဂုတ်လ18ရက်နေ့ရက်စွဲနဲ့တားမြစ်နေမြေဖြစ်ကြေညာထားပါတယ် KIO နဲ့မြန်မာတပ်မတော်တို့ဟာ2013ခုနှစ်ကစပြီးတော့သကြောပြန်စစ်ရေးတင်းမာလာတာဖြစ်ပြီး NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး
စစ်ဘေးဒုက္ခသည်တွေအတွက်အကူအညီတွေတင်လာတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကားတွေတားမြစ်အရေးယူခံရတာနဲ့ပတ်သက်လို့တော့တမရကာကွယ်ရေးဦးစီးချုပ်ရုံးကနေအခုညနေပိုင်းမှာပဲကြေညာချက်ထုတ်ပါတယ်။ဖမ်းဆီးခံထားရတဲ့ကားတွေထဲကလေဆင်းဟာတရားမဝင်လိုင်စင်မဲ့ယာဉ်ဖြစ်ပြီးအဲ့ဒီဘက်ကအထောက်ပံ့အကူအညီတွေကိုအစားထိုးမော်တော်ယာဉ်တွေနဲ့တည်ဆောင်ဖို့စီစဉ်ပေးတာကိုလက်မခံခဲ့ကြဘူးလို့ဖော်ပြပါတယ်။ဩဂုတ်လ18ရက်နေ့နေ့လယ်ပိုင်းကလူ32ဦးလိုက်ပါလာတဲ့မော်တော်ယာဉ်၈စီးပါးရေနံကိုမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့တပ်မတော်တို့ပူးရဲစစ်ဆေးရမှာမော်တော်ယာဉ်လေးစင်းဟာလိုင်စင်မဲ့ဖြစ်နေတာကိုစစ်ဆေးတွေ့ခဲ့တာလို့ဆိုပါတယ်။ဒီကိစ္စကိုဥရီနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပြီးထောက်ပံ့ရေး PC တွေကတော့ကချင်ပြည်နယ်အစိုးရအစီအစဉ်နဲ့ဆက်လက်ပို့ဆောင်နိုင်ဖို့စီမံဆောင်ရွက်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစုချုပ်ရုံးကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုတော့လက်ကျွန်းလူတက်မှုသတင်းနောက်ဆုံးအခြေအနေကိုတင်ပြပါမယ်ရှင်။British လူငယ်နှုတ်ဖြစ်တဲ့ Hannah Withrich နဲ့ David Miller တို့တပ်ဖြတ်မှုနဲ့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းဗဟိုတရားရုံးချုပ်ကိုဩဂုတ်လ23ရက်နေ့မှာတင်လိုက်ပါတယ်။တည်တံပြစ်ဒဏ်ချခံထားရတဲ့မြန်မာလူငယ်နှုတ်ရဲ့အမှုအတွေ့တရားရုံးတွေမှာတက်တေထွက်ဆိုပေးမဲ့သူတွေကိုမြန်မာတန်ယုံလိတ်ကျွန်းထူးဆောင်စစ်စီရေးကော်မတီကတာဝန်ယူမှုတိတ်မရှိတဲ့အတွက်ဒီအမှုကအားနည်းချက်တွေနဲ့အဆုံးသတ်သွားမှာကိုလိတ်ကျွန်းအရေးဆောင်ရနေသူတွေကဆိုရင်နေကြပါတယ်။အပြည့်စုံကတော့ထိုင်းချေဆိုင်တည်တံထောက်မအေးမာကတည်င်းပေးပို့ထားပါရရှင
်ဗီရိရှလူငယ်နှုတ်ဦးတက်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးရဲ့အယူခံကိုမလတရနေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကြီးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့တွင်များကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့ကြောင်းမြန်မာတန်ယုံလိတ်ကျွန်းအထူးစုံစမ်းစစ်ဆေးရေးကော်မတီမှစုံစမ်းရေးမှူးအဖြစ်တာဝန်ယူခဲ့တဲ့ဦးကျော်တောင်းကပြောပြပါဗျ
။ခိုင်းချင်းနေများကောင်စီကတစ်ဆိုတဲ့ချင်းနေမျိုးသမီးနဲ့ FPD ကချီဆိုတဲ့ချင်းနေမျိုးသမီးပေါင်း၂ယောက်တို့ကဒီနေ့မနေ့9နိုင်ခွဲမှာမူလတရားရုံးဖြစ်တဲ့ကော့စမွေတရားရုံးကအယူခံတရားရုံးကိုနောက်ဆုံးအနေနဲ့ပို့ခဲ့တယ်။ဒီနေ့လျှောက်လေးရဲ့စုစုပေါင်းကစာမျက်နှာ300နဲ့900မျက်နှာပါတယ်။
တို့တာဝန်ယူနေစဉ်ကာလအတွင်းမှာတက်တည်လုပ်ပေးမဲ့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးနဲ့အာမခံချက်တွေကိုလုံမပေးနိုင်တာတွေကြောင့်အဓိကတက်တည်ကိုလက်လွတ်ခဲ့ရတယ်လို့လည်းဆိုပါရယ
်မြန်မာတိုင်းရုံးအထူးစုံစမ်းရေးကော်မတီဖက်ကရင်းမြစ်တက်တည်တွေရဲ့စာဝတ်နေရေးလုံခြုံရေးအတွက်ပေးနိုင်မလားလို့မေးတဲ့အမေကိုကျွန်တော်တို့ဖက်ကအဖြေလေးမပေးနိုင်ခဲ့ဘူးသူ့ရဲ့လုံခြုံရေးကိုလည်းမပေးနိုင်ခဲ့သလိုသမီးဆက်လောက်တဲ့အလောက်အကန်တစ်ခုကိုလည်းပဲပတ်ပြပြရအောင်အဲ့ဒါနံပါတ်1နဲ့ကြာကောင်းတယ်ဒီပင်နဲ့အနာရော အသက်ခံရတဲ့လူတွေကထွက်သွားတာကိုသိလိုက်တဲ့မြင်လိုက်တဲ့အဲ့ဒီဟိုတယ်ကအလုသမားတရားဟာစကိုင်းကဖြစ်တယ်။အဲ့ဒီစကိုင်းကအလုသမားတရားနောက်ကိုကျွန်တော်လိုက်မယ်။ဒါအပြင်ပြဿနာဖြစ်တဲ့နေ့ကလူသက်ပြီးတော့တက်လာတဲ့လူတွေကိုမြင်သွားတဲ့ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်ကအလုသမားနှစ်ယောက်ကိုကျွန်တော်နောက်ကိုလိုက်မယ်။ဒီကောင်လေးတွေမိမိတိတ်တိတ်ကျွန်တော်သိချပြီလို့ကျွန်တော်လိုက်မယ်လို့ပြောတဲ့အခါမှာလည်းပဲလေကျူးတူဆိုတဲ့ကော်မတီတာယုံအနေနဲ့ကဈေးစကလည်းမပေးနိုင်ခဲ့ဘူးပြီးတော့မလိုက်နဲ့တော့ကျွန်တော်ကိုလိုက်ခွင့်မပေးခဲ့တဲ့အတွက်ကျွန်တော်အဲ့ဒီသခိုင်းတဲ့တင်တဲ့ရခိုင်ဖက်ကအတိတ်ကျန်သွားတဲ့မိမိတိတ်တွေကိုကျွန်တော်မရလဲစီစီတီဗီကင်မရာတွေကအချက်နဲ့တွေကိုထိန်းထောက်လိုက်ရင်ထိန်းပလေးတွေတောင်းလို့၅ချိန်တိုင်းနဲ့ဖွင့်ပေးခဲ့တဲ့ကောင်လေးဟာဒီဟွာနဲ့ဖုံးမယ်မို့ရေးမှဖွက်လာတယ်အဲ့ဒီကောင်လေးဟာထဲတန်းအောင်ပြီးသားဒီကောင်လေးကိုကျွန်တော်တို့သူ့အဖက်ကအခုရဆောင်ရွက်ပေးတဲ့အဲ့ဒီချက်လက်တွေရမယ်ကဲပဲအပြည့်ကျွန်တော်မလုပ်နိုင်ခဲ့ဘူ
းလေကျုံအထူးစွန်စင်းကော်မတီမှာပါခဲ့ဘူးတဲ့ရှစ်နေဦးအောင်မျိုးတန်းကတော့တက်တဲ့အထောက်ထားတွေမပြည့်စုံပဲသေးတန်းချခဲ့တဲ့အမှုဖြစ်တာကြောင့်မြန်မာရှစ်ပြောင်းလူငယ်နှစ်ဦးအတွက်လွတ်မြောက်နိုင်ရေးမျှော်လင့်ထားတယ်လို့ပြောပါတယ်
တည်တံထိုက်တဲ့အမှုမှာရာနှုန်းပြည့်တက်တည်တံရဲ့အထောက်အထားမရှိဘဲနဲ့တည်တံပြီးလို့မရပါဘူး။ဒါ DNA မတွေ့တဲ့ကိစ္စတို့အလူသေးခွဲတဲ့ခါမှလည်းခွဲပုံခွဲနည်းမှတ်တမ်းမှတ်ရမရှိတာ။နောက် DNA စစ်ဆေးတဲ့ခါမှ DNA စစ်ဆေးပုံစစ်ဆေးနည်းဟာအပြီးပြီးဆိုင်ရာလုံခြုံရေးနဲ့မညီတဲ့အပြင်မှာအဲ့လိုတင်လာတဲ့ဆရွက်ကလည်းရုံးတော်မှာဖြတ်ရရနဲ့ရက်ဆွဲတွေအကြောင်းနဲ့ထုတ်ကြတဲ့ဆိုတဲ့အချက်တွေကိုကြည့်မယ်ဆိုရင်ကိုဒီမှုဟာလုံးဝတည်ဆောက်လို့မရတဲ့အမှုဖြစ်ပြီးတော့ဒီနေရာဒီမှုဟာလုတ်ကင်းသွားလိမ့်မယ်လို့ပြန်ပြောလိုက်ပါတယ်။
မြန်မာရှစ်ပြောင်းလို့သမားခမန်းကြီး၄00လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်ဖန်ဖြေကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်အုပ်ကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော့စမိတ်ကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမိတ်တရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
မြမလူလည်းတပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ NLD အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြစ်စည်းခံရတဲ့တက္ကသအဆောက်အအုံမြင်းနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြင်းနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တပိုင်းဝင်သမဂ္ဂမြင်းနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွနေဘူးစီစဉ်ထားပါတယ်။ပအဝင်ဆွနေမြင်းများလူသူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးချက်ဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကလည်းသတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။American, Canada နဲ့ Mexico နိုင်ငံသုံးနိုင်ငံပေါင်းပြီးတော့2026ကမ္ဘာဖလားအင်ရှင်အဖြစ်ပူးတွဲကျင်းပခွင့်ရဖို့လျှောက်ထားလိုက်ပါတယ်။တကယ်လို့လက်ခံခဲ့မယ်ဆိုရင်တော့ဒါဟာကမ္ဘာဖလားကိုပထမဆုံးအကြိမ်သုံးနိုင်ငံပူးတွဲကျင်းပကြရမှာဖြစ်ပါတယ်။အထူးသဖြင့် American အမျိုးသမီးအသင်းကကမ္ဘာဖလားကိုအကြိမ်ကြီးအတော်များများနိုင်ထားတာကြောင့် American ကလူငယ်တွေကြားမှာဘောလုံးကရေပန်းစားလာနေတဲ့အတွက်အင်ရှင်ဖြစ်ခွင့်ရဖို့ American နိုင်ငံကကြိုးပမ်းလိုက်တာဖြစ်ပါတယ်။ Virginia လူငယ်ဘောလုံးပွဲကနေ VOA သတင်းထောက် Ben Sword Muhammadi သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးထားပါတယ်ရှင် World
Cup the message American ကဘောလုံးကွင်းတွေမှာတော့ဘောလုံးကန်နဲ့လူငယ်တွေနဲ့ပြည်နေပါတယ်1994မှာကမ္ဘာဖလားကိုပထမဆုံးအကြိမ်အရှင်လုပ်ပြီးကြတဲ့က American မှာဘောလုံးကိုလူတွေပိုကြိုက်လာကြတာပါယောက်ျားလေးမိန်းကလေးတော်များများလူငယ်ပွဲတွေအသင်းတွေမှာကစားကြပြီးတော့တချို့တွေလည်းတစ်ချိန်ချိန်မှာကြီးစားဘောလုံးသမားဖြစ်ဖို့မျှော်လင့်နေကြပါတယ်ဒီထဲမှာဗာဂျီးနီးယားပြည်နယ်ကအသက်12နှစ်အရွယ်ဒန်နစ်လည်းပါပြီးတော့သူကတော့9နှစ်သားကလေးကဘောလုံးကစားလာတာဖြစ်တယ်လို့ပြောပါတယ
်။ I like soccer because I feel it's more fun.
ဘောလုံးကစားတာကြိုက်ပါတယ်။ဘာလို့လဲဆိုတော့ဘောလုံးကပိုကြည့်လို့ကောင်းပြီးတော့တခြားအားကစားတွေထဲလည်းပိုမြန်ပါတယ်
။ဒီမှာရှိတဲ့ကလေးအားလုံးဘောလုံးကန်တာကြိုက်ပြီးနောက်9နှစ်မှလည်းဘောလုံးဆက်ကန်နေအောင်မှာပဲဖြစ်တယ်လို့တယောက်ကပြောပါတယ်။သူတို့ကစားတဲ့ပတ်သက်ပြီးတော့နီးပြမိုက်ဒမ်စီကလည်းကျေနပ်နေပါတယ်။
You know in general you soccer today
ဒီဘူးအဖြစ်တော့လူငယ်ဘောလုံးအခြေအနေကကောင်းပါတယ်အကောင်းဆုံးအနေထားမှာရှိပါတယ်လူငယ်ရဲ့စနစ်ခါတက်ဆာလို့ရှိရင်အခုချိန်ကအမေရိကန်နိုင်ငံမှာကစားသမားကောင်းတွေအများကြီးပိုရှိလာတယ်လို့ထင်ပါတယ်
မေရိကန်မျိုးသားအသင်းကကမ္ဘာဖလားကိုတခါမှအနိုင်မရဘူးသလို1954နဲ့86ခုနှစ်ကြာမှလည်းဒီချိန်မှခြေစစ်ပွဲမအောင်ခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့10စုနှစ်တွေအတွင်းမှာတော့အမေရိကန်အသင်းဟာတိုးတက်လာခဲ့ပါတယ်။ဒီလိုတိုးတက်လာတာဟာလူငယ်တွေဘောလုံးကိုစိတ်ဝင်စားလာတာကြောင့်ဖြစ်တယ်လို့ဒမ်စီကပြောပါတယ်
။ Generally speaking the status
ဒီလိုပြောရင်တော့အမေရိကန်ရဲ့ဘောလုံးအနေထားကကောင်းပါတယ်။ဘာလို့လဲဆိုတော့နှစ်တော်ကြာကျွန်တော်တို့ကစားသမားတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပြီးတော့မှန်ကန်တဲ့စနစ်တစ်ခုကိုလုပ်နိုင်ခဲ့လို့ပါ။
ဆိုတော့အမေရိကန်အသင်းအနေနဲ့ကမ္ဘာချန်ပီယံဖြစ်နိုင်တဲ့အဆင့်ကိုရောက်နေပြီလားဒီပေါ်မှာဒမ်စီပြောတာကတော
့ We're still a bit behind technically but again
ကျွန်ညမှုအပိုင်းမှာတော့ကျွန်တော်တို့ကလူပါသေးတယ်ဒါပေမဲ့တစ်နှစ်ထက်တစ်နှစ်ကျွန်တော်တို့တိုးတက်လာနေပြီးတော့ဥရောပပုံစံတော်များများကိုတွေ့နိုင်ဖို့ကြိုးစားနေပါတယ
်အဲ့ဒီလူငယ်တွေဟာတစ်ချိန်ချိန်မှာတော့ဂျေးစားကလပ်အသင်းတွေကိုရောက်ကောင်းရောက်နိုင်တယ်လို့လူငယ်ဘောလုံးပြိုင်ပွဲရဲ့မန်နေဂျာမတ်လိုကေးကပြောပါတယ်
And I think we'll have more success.
Now that we're going to be able to win the match, we're going to win. Club team who has started to take lead, and American ball team has led a lot. Now that we're going to be able to win the match.
Today, we're American team has become champion. Pitch me, little young Ji Jiang, Dennis got pure body.
Maybe a decade or so, maybe in a couple of years, because.
လာမယ့်ဆယ်နှစ်ဒါမှမဟုတ်နှစ်အနည်းငယ်အတွင်းမှာချန်ပီယံဖြစ်နိုင်ပါတယ်မျိုးဆက်သစ်တွေပေါ်လာနေတော့မပြောနိုင်ပါဘူးလာမယ့်နှစ်အနည်းငယ်အတွင်းအသင်းကောင်းထွက်လာနိုင်ပါတယ်အဲ့ဒီအပေါ်မူတည်ပါတယ
်ချန်ပီယံဖြစ်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတဲ့အပေါ်မှာသူကပို့ပြီးတော့လေ့ကျင့်ဖို့လို့ပြီးတော့တအူးချင်းကြောင်းချင်းမှုတွေပိုကောင်းလာအောင်လုပ်ဖို့လိုကြောင်းသူတို့အနေနဲ့အဲ့လိုဖြစ်အောင်လုပ်နေသလိုပြိုင်ပွဲတွေမှာအနိုင်လဲရခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြသွားတာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲVOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7 ဂျိုရိုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင်။
မလက်ကရေလက်ကျအနီးစင်ကာပူနိုင်ငံရဲ့အရှေ့ဘက်မှာအမေရိကန်ရေတပ်ဖြတ်သင်းမော် USS JOS McCain နဲ့ကုန်တင်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးနောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး9ဦးထိခိုက်ဒဏ်ရာရသွားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်သင်းမော်နဲ့ Liberia အလန်တင်သင်းမော် LNIC MC တို့ဒေသစံတော်ချိန်မနက်ပိုင်း6:20မိနစ်လောက်မှာတိုက်မိခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရေတပ်ရဲ့ USS JOS McCain ဖြတ်သင်းမော်ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစိတ်ကမ်းကိုစိုက်ကပ်ဖို့ဥတီခုံမောင်းချိန်မှာအခုလိုတိုက်မိခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုဒီကနေ့တနင်္လာနေ့ညမိန်ကွန်းအတွင်းပြောကြားချပြသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်ဟာဝါရှင်တန်မြို့အပြင်ဘက်မှာရှိတဲ့ဖို့မေယာစစ်အခြေစိုက်စခန်းကနေတနင်္လာနေ့ည9နာရီမှာမိန်ကွန်းပြောမှာဖြစ်တယ်လို့အင်ဗျူရောရဲ့ကြေညာချက်မှာပြောဆိုထားပါတယ်။သမ္မတထရန့်ဟာအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအသစ်ကိုချမှတ်ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတနင်္ဂနွေနေ့တုန်းကပြောကြားထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆေးရဲကြပူးရဲစည်ရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကနဲ့ဆိုင်ရင်တော့တပ်ဖွဲ့ဝင်အရေးအတွေ့ရောလက်နက်ကိရိယာတွေကိုပါရှော့ချထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်ဆင်နွေရာသီတိုင်းပြုလုပ်တဲ့ပူးရဲစည်ရေးလေ့ကျင့်မှုကတော့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာနိုင်ခြေတွေကိုကွန်ပျူတာနဲ့ဖန်တီးထားပြီးဒီအခြေအနေကိုဘယ်လိုတုံ့ပြန်ကင်တွယ်မလဲဆိုတဲ့အပေါ်စစ်ရေးစီမံကိန်းတွေချမှတ်ပြီးပူးပေါင်းစစ်ဆင်ရေးကိုကြဲကြဲပြန့်ပြန့်လေ့ကျင့်တာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ရထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rigas ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9999တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောက်ပါ။
This program has come to you from the Voice of America, Washington.